အမေရိကန်ပြည်ထောင်စုမှာဒီလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ကိစ္စတွေကိုဖော်ပြထားတဲ့အစီရင်ခံစာကိုတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။တရုတ်အစိုးရဘောပြင်းပြင်းထန်ထန်ဝေဖန်ထားတဲ့အမေရိကန်အစိုးရရဲ့ကမ္ဘာတဝန်းလူခွင့်ရေးနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်ဘက်ကလည်းပြန်ပြီးတော့အစီရင်ခံစာထုတ်ခဲ့တာပါ။ဝေဖန်သူတွေအပေါ်တရုတ်အစိုးရရဲ့နှိမ်နှင်းမှုတွေ၊လူနည်းစုတိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံမှုတွေ၊အင်တာနက်ဆန်ဆာဖြတ်တာပါဝင်တဲ့ဒီလူခွင့်ရေးဆိုင်ရာတရုတ်အစိုးရရဲ့မူဝါဒတွေကိုအမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒါပေမဲ့တရုတ်နိုင်ငံကဒီတအိမ်နံကိုကလေးတယောက်ပဲမွေးရမယ်ဆိုတဲ့မူကိုရှော့ပေါက်ပေးခဲ့တဲ့အပေါ်မှာတော့တိုးတက်မှုအဖြစ်နဲ့အတိအမှတ်ပြုထားပါတယ်။တရုတ်နိုင်ငံအကြောင်း154မျက်နှာပါတဲ့လူခွင့်ရေးအစီရင်ခံစာမှာတရုတ်ရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အနှုတ်လက္ခဏာပြနေတာတွေကိုမိမောင်းထိုးပြထားပါတယ်။လူခွင့်ရေးကိစ္စကြောင့်ပဲဟိုးအရင်ကဒီအမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမှာမကျေလည်မှုတွေလည်းရှိခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာတရုတ်ဘက်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အမေရိကန်ဟာသူ့ရဲ့လူခွင့်ရေးချိုးဖောက်တဲ့ပြဿနာတွေကိုတတိထားပြီးတော့ကွယ်ဝှက်ရှောင်တိမ်ထားတယ်လို့ပြောပန်ထားပါတယ်။နိုင်ငံသားမှာအမေရိကန်ရဲ့မောင်းသူမဲ့ drone ယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်အရသားတွေသေဆုံးမှု၊အမေရိကန်နိုင်ငံထဲမှာတနက်ပိုင်းရှင်တွေရဲ့အကြမ်းဖက်ပစ်ခတ်မှုတွေတခါဆိုးဝါးနေတဲ့အလုံးလက်မဲ့ပြဿနာတွေကိုတရုတ်ရဲ့အစီရင်ခံစာထဲမှာမိမောင်းထိုးပြထားပါတယ်ရှင်။